စစ်ဆိုးရအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာဒီမိုကရေစီကြောက်အောင်လုပ်တဲ့ဖြစ်စဉ်ကိုဂျပန်နိုင်ငံကကူညီဖို့အတိုက်ခံကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ကဂျပန်နိုင်ငံကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအကူပြောင်းအတွက်တခြားအစိုးရတွေနဲ့အတူအလုပ်လုပ်ဖို့ဂျပန်အစိုးရကိုဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းလိုက်တာပါ။ဂျပန်ကျိုးတို့သတင်းဌာနနဲ့လုပ်တဲ့တယ်လီဖုန်းအင်တာဗျူးမှာအင်္ဂါနေ့ကအခုလိုပြောခဲ့တာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးရေးကိုသူကထပ်ခါခေါ်ခဲ့ပေမဲ့စစ်တပ်ကတုံ့ပြန်ခဲ့ဘူးလို့လည်းဒေါက်အောင်ဆန်းစုကြည်ကကျိုးတို့ကိုပြောပါတယ်။ဒါပေမဲ့သူမအနေနဲ့ဆွဲရှိရှိစ조사တော့မယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလူငယ်တွေကနိုင်ငံရေးရပူအတက်ကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောပါတယ်ညွန်ကျင်ရေးဆိုတာအင်အားဖြစ်ပြီးအင်အားဆိုတာဒီမိုကရေစီကူးပြောင်းရေးပုံမြန်ဆန်းစေမယ်လို့အတိတ်ပဲထွက်တာကြောင့်နိုင်ငံရေးပါတီတွေအားလုံးကိုစီလုံးညီညွတ်အောင်သူ조사မယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်အနောက်နိုင်ငံတွေကပိတ်ဆို့အရေးယူထားတာကြောင့်နိုင်ငံရေးစီးပွားရေးနဲ့ပြည်သူတွေရဲ့ဘဝတွေအပေါ်ဘလို့ဘာတက်ရောက်မှုရှိတယ်လဲဆိုတာကိုသူမအနေနဲ့ပြန်ပြီးသုံးသပ်မယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောကြားသွားပါတယ်